ကမ္ဘောဒီးယားနိုင်ငံအတွင်းလူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်နေတဲ့ဆိုတဲ့အကြောင်းပြချက်နဲ့ EU ဥရောပသမ္မဂကကမ္ဘောဒီးယားနိုင်ငံကိုပေးအပ်ထားတဲ့ကုန်သွယ်မှုအထူးအခွင့်အရေးကိုပြန်ရုပ်သိမ်းလိုက်ပါတယ်။ဒါကြောင့်ကမ္ဘောဒီးယားနိုင်ငံကလည်းဥရောပသမ္မဂကိုတင်ပို့နေတဲ့ကုန်ပစ္စည်းတွေကိုဗုဒ္ဓဟူးနေ့ကစပြီးအကောက်ခေါ်ပြန်လည်စီးကျက်လိုက်ပြီးဖြစ်ပါတယ်။အခုလိုအခွန်စီးကျလိုက်ပေမဲ့ EU အနေနဲ့ COVID-19 တိုက်ဖျက်ရေးမှာကမ္ဘောဒီးယားနိုင်ငံနဲ့လက်တွဲဆောင်ရွက်သွားမှာဖြစ်တယ်လို့ EU ရဲ့ကုန်သွယ်ရေးကော်မရှင်နာ Phil Hogan ကပြောပါတယ်။တစ်ချိန်တည်းမှာပဲကမ္ဘောဒီးယားနိုင်ငံအတွင်းလူခွင့်ရေးနဲ့အလုပ်သမားခွင့်ရေးတွေကိုလေးစားလိုက်နာဖို့အပူတပြင်းလိုအပ်နေတယ်လို့လည်းသူကပြောပါတယ်။ EU ကကမ္ဘောဒီးယားနိုင်ငံကိုကုန်သွယ်ရေးဆိုင်ရာခွင့်ရေးတွေပေးအပ်ခဲ့တယ်လို့ကမ္ဘောဒီးယားပြည်သူထောင်ပေါင်းများစွာအတွက်လည်းအလုပ်ကင်ဖန်တီးပေးခဲ့တယ်လို့ EU ကုန်သွယ်ရေးကော်မရှင်နာ Hogan ကပြောပါတယ်။ဗုဒ္ဓဟူးနေ့ကစလို့ကမ္ဘောဒီးယားနိုင်ငံအနေနဲ့ဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံတွေအပေါ် EU ကပေးအပ်ထားတဲ့အခွန်ကင်းလွတ်ခွင့်အခွင့်အရေးတွေဆုံးရှုံးသွားပြီဖြစ်ပါတယ်။ဒါကြောင့်ကမ္ဘောဒီးယားနိုင်ငံရဲ့အဓိကပုံကုန်လုပ်ငန်းဖြစ်တဲ့အထည်ချုပ်ဖိနပ်လုပ်ငန်းနဲ့ခီးတော်လာရေးလုပ်ငန်းဆိုင်ရာကုန်ပစ္စည်းထုတ်လုပ်မှုတွေကိုအထိနာစေမှာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံရဲ့လူခွင့်ရေးတိုးတက်မှုတွေတိတိတသားရှိလာမယ်ဆိုရင်တော့အခွန်ကင်းလွတ်ခွင့်ကိုပြန်လည်ပေးအပ်သွားမယ်လို့လည်းကော်မရှင်နာဟိုဂန်ကပြောပါတယ်။